ဟောင်ကောင်မှာတော့ဒေသန္တရရွေးကောက်ပွဲတွေကိုဒီကနေ့မှာကျင်းပခဲ့ပြီးတော့ဟောင်ကောင်ပြည်သူတွေစံချိန်တင်လောက်အောင်မဲပေးခဲ့ကြပါတယ်။ဆန္ဒပြပွဲတွေကြောင့်ထိတိုက်တွေးမှုတွေဖြစ်လာနိုင်တယ်လို့ဆိုရမှုတွေရှိနေပေမဲ့လည်းဒီကနေ့ရွေးကောက်ပွဲအတွက်မှာတော့ဘာပြဿနာမှမဖြစ်ခဲ့ဘူးလို့ဆိုပါတယ်။ဟောင်ကောင်ဒေသခံတွေဟာမဲပေးဖို့အတွက်မဲယုံတွေပြင်ပမှာတန်းစီခဲ့ကြပြီးတော့မဲပေးတဲ့သူတွေလည်းများလာကြအောင်လူရန်အရှိကြီးဖြစ်ပြီးတော့အတော်ပင်များဟာမဲပေးဖို့အတွက်တနားရီလောက်ကိုစောင့်ခဲ့ရပါတယ်။ခံကောင်းစီရွေးကောက်ပွဲတွေမှာဟောင်ကောင်ပြည်သူတွေကနေရွေးချယ်တင်မြှောက်လိုက်တဲ့သူတွေအနေနဲ့ဥပဒေပြုနိုင်တဲ့အခွင့်အာဏာရမှာမဟုတ်ပေမဲ့လည်းဒီရွေးကောက်ပွဲဟာပြီးခဲ့တဲ့ဇွန်လကဟောင်ကောင်မှာအစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဖြစ်ချိန်ကစပြီးတော့ဟောင်ကောင်ပြည်သူတွေအနေနဲ့ပထမဆုံးအကြိမ်မဲပေးခွင့်ရတာလည်းဖြစ်ပါတယ်ဒီရွေးကောက်ပွဲမှာမဲပေးဖို့အတွက်စည်ရင်းပေးပြီးမှပုံတင်ထားတဲ့သူဟာ 4.3 သန်းနဲ့အများဆုံးစံချိန်တင်ထားတာပါဟောင်ကောင်အစိုးရရဲ့တရားဝင်စီးရင်ရတော့မဲပေးတဲ့သူတွေများလွန်းလာကြောင်းဒီကနေ့နေ့လယ်ပိုင်းမှာကလေးကမဲပေးသူရေးတွက်ဟာပြီးခဲ့တဲ့2015ခရိုင်ရွေးကောက်ပွဲမှာထက်ကိုနှစ်ဆပိုများသွားခဲ့တယ်လို့ဆိုပါတယ်ညနေ3နာရီခွဲမှာတော့မဲပေးတဲ့သူရေးတွက်ဟာ2000လောက်မဲပေးခဲ့ကြပြီဖြစ်တယ်လို့ပြောပါတယ်ဒါပြင်2016မှာမဲပေးတဲ့သူအများဆုံးအဖြစ်နဲ့စံချိန်တင်ခဲ့တဲ့ဒီဟောင်ကောင်ဥပဒေပြုကောင်စီရွေးကောက်ပွဲထက်လည်းဒီရွေးကောက်ပွဲကမဲပေးတဲ့သူအရေးတွက်ပိုများတယ်ဆိုပြီးတော့လည်းပြောပါတယ်ခင်ဗျာ